အသက်70နှစ်အောက်ကလေးစစ်သားတွေအဖြစ်စုဆောင်းခန့်ထားရသူလူငယ်32ဦးကိုတက်မတော်ကမတ်လ31ရက်နေ့ကနှုတ်ထွက်ခွင့်ပြုလိုက်တဲ့အပေါ်ကုလသမဂ္ဂအေဂျင်စီတွေဘက်ကကြိုဆိုလိုက်ပါတယ်။ပြန်လွတ်လာတဲ့ကလေးစစ်သားတွေဘဝပြန်လည်ထူထောင်ရေးအတွက်တာဝန်ယူမှုနဲ့ပတ်သက်ပြီးတော့လူ့အခွင့်အရေးအဖွဲ့တွေကမိကွန်းထုတ်ပါတယ်။မိုင်းအင်ဂျင်နိုင်ကတင်ပြပေးပါမယ်ရှင်။တနင်္လာနေ့ကကလေးစစ်သားဖြစ်ကနေလွတ်မြောက်လာသူတွေထဲမှာကလေးတငယ်9ဦးနဲ့လူငယ်25ဦးပါဝင်ပါတယ်။2012ခုနှစ်ဇွန်လကစတင်ပြီးမြန်မာအစိုးရနဲ့ကုလသမဂ္ဂတို့ကြားပူးတွဲလုပ်ငန်းစဉ်သဘောတူညီချက် Joint Action Plan ကိုစတင်အကောင့်ထည့်ဖော်ခဲ့ပြီးတဲ့နောက်ပြန်လွတ်ပေးတဲ့ကလေးစစ်သားပေါင်းအခုဆိုရင်956ဦးရှိသွားပြီဖြစ်ကြောင်း National 31ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂရဲ့ကြေညာချက်မှဖော်ပြထားပါတယ်။အခုလိုကလေးတငယ်တွေကိုတက်မတော်ထဲမှာစစ်မှုထမ်းစီတာကနေတားဆီးရတန့်စီဖို့အစိုးရရဲ့ကြိုးပမ်းလှုပ်ဆောင်မှုအားရပွဲနောက်ထပ်ခြေလှမ်းတစ်ခုဖြစ်ကြိုးဆိုကြောင်းမြန်မာနိုင်ငံဆိုင်ရာယာယီကုလသမဂ္ဂဌာနေညှိနှိုင်းရေးမှူးကမစ်အော့ဖ်ဘီကပြောကြားခဲ့ပါတယ်။အခုလိုကုလသမဂ္ဂနဲ့မြန်မာအစိုးရကြား2012ခုနှစ်မှာပူးပေါင်းဆောင်ရွက်မှုမတိုင်ခင်ကတည်းက ILO နိုင်ငံတကာအလုပ်သမားများအဖွဲ့ချုပ်နဲ့အခြားလူခွင့်ရေးအဖွဲ့အစည်းတွေအနေနဲ့မြန်မာစစ်တပ်အတွင်းကလေးစစ်သားစုဆောင်မှုဆိုးရွားနေတဲ့အခြေအနေတွေကိုနိုင်ငံတကာသိအောင်အစီရင်ခံတင်ပြနိုင်ခဲ့တဲ့အတွက်မြန်မာစစ်တပ်အနေနဲ့ကလေးစစ်သားစုဆောင်မှုကိုဖုံးထားနိုင်တော့ပေကင်တွယ်ဖြေရှင်းလာရတဲ့အဆင့်ရောက်လာခဲ့ကြောင်းဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလင်ကပြောပါတယ်။ကလေးစစ်သားစုဆောင်တာနဲ့ပတ်သက်လို့မြန်မာတပ်မတော်အတွင်းမှလည်းတာဝန်ရှိသူတို့ကိုအရေးယူအပြစ်ပေးတာတွေလှုပ်ဆောင်ခဲ့ပြီးနောက်ပိုင်းကလေးစစ်သားအရေးအတွက်တိတိတတ်တာကြာဆင်းမှုတွေရှိခဲ့ကြောင်းလည်းဦးမင်းလင်ကဆိုပါတယ်။ကလေးစစ်သားစုဆောင်ရတဲ့အဓိကအကြောင်းရင်းကလည်းအရင်ကစစ်တပ်အတွင်းကျင့်သုံးခဲ့တဲ့တယောက်ထွက်ချင်ရင်တယောက်စားရှာဆိုတဲ့စနစ်တောင်ဖြစ်တယ်လို့ဦးမင်းလင်ကပြောပါတယ်
။ပထမတော့ကတပ်မတော်မှကလေးစစ်သားမရှိပါဘူးလို့ညင်းနေ။နောက်ပိုင်းကျတော့100လွတ်တယ်200လွတ်တယ်300လွတ်တယ်အချင်းချင်းခွဲပြီးတော့လွတ်ရတာပေါ့ဗျာနော်။အခုဆိုလို့ရှိရင်တစ်ပေါင်းကြီးပါတော့ရှိလာပြီဖြစ်တယ်။အဲ့တော့ဒီကလေးတွေကဘယ်ရောက်လာလဲတချို့တွေကြတော့လေတိုင်းသားဒီသားတွေမှာစစ်မဲ့ဖြစ်တဲ့အခါမှာမိဘနှစ်ပါးကတိုက်ပွဲတွေမှာကြသွားတယ်အဲ့ဒီကလေးကြီးကျန်နေတယ်အဲ့ဒီကလေးတွေကိုတပ်မတော်ကထိန်းသိမ်းစောင့်ကြောက်ထားတယ်ရင်းနှီးဆိုပြီးတော့သူတို့တတ်မှတ်ထားတယ်အဲ့ဒီကနေပြီးတော့ကလေးတွေအသက်ကြီးလာတဲ့အခါကျတော့ကလေးတွေကိုယ်တိုင်ကစစ်ထဲမှာမနေနိုင်ဘူးစစ်ထဲမှာဝင်ကြည့်မှုဆိုတဲ့အခါမှာအခုလိုမျိုးထွက်ခွင့်ပေးရတဲ့အခြေအနေမျိုးဖြစ်လာတာရှိတယ်
ကလေးစစ်သားတွေအတွက်သူတို့ရဲ့အခွင့်အရေးကိုအကာအကွယ်ပေးမဲ့သူမရှိတဲ့အပြင်စစ်ဘက်ကစူးစူးရွာချိုးဖောက်ခဲ့ကြောင်းလည်းဦးမင်းလင်ကအခုလိုထောက်ပြပါတယ်
။ဘလောက်ကံနေရလဲဆိုရင်ကလေးတွေကိုစစ်စင်တန်းတက်ခိုင်းမယ်တက်ခိုင်းတဲ့အခါမှာဂျိုင်းနဲ့ညီမမှုကြီးရှိမယ်ကြီးနိုင်နေရင်ဂျိုင်းနဲ့မှုကြီးနောက်ပြီးတော့အရွယ်နဲ့မများတဲ့လူတွေကိုခိုင်းစေခြင်းခံရမယ်နောက်ပြီးတော့အတန်းပညာသင်ကြားခွင့်တိုက်ရောက်ဒီဆိုဆိုမရဘူးလို့ကျွန်တော်တို့သိရပြန်ပြင်းပြောလို့ရှိရင်တော့ဒီအရာရှိတွေရဲ့အိမ်မှာလက်တူလက်တောင်းမိဖို့ကြောင့်ဝင်ပြီးဒင်းချက်တမင်းချက်နောက်ပြီးတော့ပန်းမင်းကြီးလောင်စတာတွေလောက်ရတဲ့ပြည်ဆိုင်ရာတွေတော်တော်များများမှာဆက်သွင်းသုံးချတယ်ဆိုတော့ကျွန်တော်သိရတယ
်အခုလိုစိတ်ပိုင်းဆိုင်ရာတရားတန်ချက်တွေရခဲ့ကြတဲ့ကလေးစစ်သားတွေလွမြောက်လာတဲ့အခါသူတို့ကပြန်လဲထူထောင်ရေးအတွက်အစိုးရဘက်ကစည်းစနာမှန်မှန်နဲ့ဘလောက်ထိတာဝန်ယူဆောင်ရွက်ပေးမှလဲဆိုတဲ့မေးခွန်းတွေတော့ရှိနေကြောင်းဦးမင်းလင်ကပြောပါတယ်
။သူတို့ကတပ်မတော်တွင်းမှာသစ်သွေးသတန်သမိန်နဲ့နေလာတယ်။နောက်ပြီးတော့စိတ်မချမတည်လို့ရိုင်းတဲ့အခါကတော့ဒီကလေးတွေရဲ့စိတ်မှာအနာတရားဖြစ်လာတာဒီကိုကုစားပြေးနိုင်မှုအတွက်စိတ်ပိုင်းဆိုင်ရာဆရာဝန်တွေလိုတယ်။လူမှုဝန်ထမ်းကတော့ဒီကိစ္စတွေကိုစီမံဆောင်ရွက်ထားတဲ့သူပြီးနဲ့ကျွမ်းကျင်တဲ့ပညာရှင်တွေကဒါမှမဟုတ်လို့ရှိရင်ဖြစ်ရောက်တဲ့ကုသမှုတွေကိုဘယ်လောက်ထိပြီးမှာလဲနောက်ပြီးတော့အဲ့လိုကုသနေတဲ့အချိန်ဒီမှာဒီကလေးတွေရဲ့စာဝင်နေရင်းနဲ့နေရေးထိုင်ရေးတွေကိုဘယ်လိုစီစဉ်ပြီးမှာလဲဆိုတာတွေကအများကြီးစဉ်းစားကြရဖြစ်တာပေါ့နော်
မတ်လ31ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံစောင့်ကြည့်လေ့လာရေးနဲ့အစီအခံတင်ပြရေးလုပ်ငန်းအဖွဲ့ CTFMR ကြေညာချက်မှာတော့အခုလိုမြန်မာတပ်မတော်ဘက်ကကလေးစစ်သားတွေကိုစီစစ်ပြန်လွတ်ပေးတာဟာငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့လက်နက်ကိုက်တတိခအတွင်းမှာကလေးတငယ်တွေရဲ့အခွင့်အရေးကိုကာကွယ်စောင့်ရှောက်ရေးအတွက်အရေးပါကြောင်းဖော်ပြထားပါတယ်။ကုလသမဂ္ဂအကြီးအမှုချုပ်စီရင်ခံစာမှာဖော်ပြထားတဲ့လက်ရှိတိုင်းဒေသလက်နက်ကိုက်တွေဘက်ကကလေးစစ်သားအဖြစ်အသုံးပြုနေတယ်ဆိုတဲ့အဖွဲ့ကတော့ကချင်တရားရေး၊ကရင်အဖွဲ့တွေဖြစ်တဲ့ DKDA, KNLA, KNLAPC, Now, KNE Depwe, Shanti, Downbine Depwe, Wa UWSA Group, Tibarisha.